မြန်မာနိုင်ငံမှာအနေဆုံးလောက်ခတ်တက်မှတ်ရေးကအခုဆိုရင်ပြဿနာတစ်ခုလို့ဖြစ်လာတာတွေ့ရပါတယ်ခင်ဗျအလုပ်ရှင်တွေကလည်းအလုပ်သမားတွေတောင်းသလောက်မပေးနိုင်ဘူးလို့ပြောနေသလိုအလုပ်သမားတွေကလည်းဘလောက်ရမှဖြင့်ကြိုက်မယ်ဆိုပြီးတော့တောင်းဆိုနေတာတွေရှိပါတယ်ဒီပြဿနာဘလောက်ထိကြီးထွားလာနိုင်ပါလဲခင်ဗျာ
ဒီအနေဆုံးလောက်ခတ်ကိစ္စကတော့မြန်မာနိုင်ငံနေမဟုတ်ပါဘူးချာရဲ့အချက်လို့ဒီအမေရိကန်နိုင်ငံမှာလည်းဒီအနေဆုံးလောက်ခတ်ကိစ္စတွေဒီဥစ္စာတွေကတောင်းဆိုမှုတွေကတော့ရှိကြတာပေါ့နော်ဒီမြန်မာနိုင်ငံမှာကလည်းအခုမှဒီပြဿနာကရှုတခုတွေလို့ဖြစ်လာကြတာပါဖြစ်လာကြတော့ဒီဥစ္စာကလည်းတော်တော်လေး sensitive နဲ့ဖြစ်တယ်ကျေတက်ညာနေတယ်လုတ်တယ်လုတ်ဖို့လိုတဲ့အတွက်အခုတည်းကနိုင်ငံတော်ကလည်း design မှစပြီးတော့အစွာပေါင်းစုံနဲ့ကြည့်ကြည့်ပြီးတော့ကျွန်တော်တို့ဒီပုံတဲ့ဆက်မှုအသေးချင်းနဲ့တိုင်နေပြီးတော့တို့မျိုးမျိုးလားငယ်လိလာတဲ့သုံးသက်တယ်ပြီးတော့ input တွေယူပြီးတော့လုပ်နေတာတော့ရှိပါတယ်ဒီဥစ္စာတော့ဆုံးဖြတ်ချက်တော့မချသေးပါဘူးဒါကတော့ချုပ်ထွေးရမယ်အဘဒါကျက်စနာရဲ့တော့မဟုတ်ပါဘူးခင်ဗျာဒီဥဒါတော့အားလုံးကတော့မျိုးမျိုးတောင်းတပြီးလိုလားနေကြတာပေါ့လေဒီအနေဆုံးလာစားနဲ့ပတ်သက်ပြီးတော့ဆိုတော့ဒီဥဒါကစိတ်ပြီးတော့နီးညံ့သိမ်းမွေးတဲ့အရာဖြစ်တဲ့အတွက်နိုင်ငံတော်ကလည်းအစွာပေါင်းစုံကနေဒီ input တွေကိုယူနေကြတာပါယူပြီးတော့အခုစပြီးလုပ်နေကြပါတယ်အချိန်ကြီးတော့သူတို့ target တခုတော့လုပ်ထားတယ်သူပြောပါတယ
်ဒီကိစ္စကပြဿနာတခုမဟုတ်ဘူးဆိုရင်ပေါ့လေဘယ်လိုပြေလည်သွားနိုင်မလဲခင်ဗျဥမာအလုပ်ရှင်တွေလည်းကျေနပ်တဲ့နှုံတာတခုအလုပ်သမားတွေဘက်ကလည်းကျင်းတဲ့နှုံးနာတစ်ခုကိုဘလိုနည်းနဲ့သဘောတူညှိနှိုင်းတတ်မှတ်နိုင်မယ်လို့ဆရာအနေနဲ့တွက်ဆထားပါလဲခင်ဗျာ
အခုချစ်စကားပေါ့လေ public private partnership ဆိုတာနိုင်ငံတော်ရဲ့ဒီအလုပ်သမားတွေရဲ့ဒီအလုပ်ရှင်တွေရဲ့ဒီအကုန်လုံးပူးပေါင်းပြီးတော့ဒီအဖြေကိုရှာဖို့လိုပါတယ်ဒီအဖြေကိုရှာဖို့လိုတဲ့အချိန်မှာအနေဆုံးလာကြတွေတက်သွားပြန်ရင်လည်းအလုပ်ရှင်တွေမတက်နိုင်တာတို့အလုပ်သမားလျှော့တာတို့ဒီပြဿနာတွေမဖြစ်အောင်ဒါလေးတွေကိုလည်းပြန်ပြီးတော့ညှိနှိုင်းပြီးထိန်းသိမ်းဖို့လည်းလိုပါတယ်နှစ်ဦးနှစ်ဝအလုပ်ရှင်ကအလုပ်သမားဘက်ကအော်ကြည့်ပြီးတော့သူတို့အခုကြည့်တော့ကြည့်နေပါလေအဖြေမရသေးပါဘူ
းအခုဆိုရင်အလုပ်ရှင်တွေဘက်ကတရက်ကို1500တဲ့ပိုပေးရင်မကြိုက်ဘူးပေါ့နော်အလုပ်သမားတွေကလည်း4000 5000လောက်အထိတောင်းနေတယ်တွေ့ရပါတယ်ဒီနှစ်ခုတောင်းဆိုချက်တစ်ဖက်ကလည်းပေးနိုင်တဲ့နှုံနာအင်အားတတ်မှတ်ချက်တွေကကွာဟမှုကကြီးတာတွေ့ရတယ်ခင်ဗျာဆိုတော့ဒီနှစ်ခုကြားမှာအစိုးရရောဘာလုပ်ပေးနိုင်မလဲအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေပြောတာအစိုးရကတော့ဓာတ်ရိုက်ဝင်ပြီးတော့တတ်မှတ်ပေးမှာတော့မဟုတ်ဘူးသူကတော့ဆန်းစစ်လေ့လာရေးတို့စစ်တမ်းကောက်ယူတာတို့ဒါတလောက်ပဲလုပ်တယ်လို့ပြောတယ်ဆိုတော့ဒီနိုင်ငံကအတွေ့အကြုံနဲ့ပေါ်ဆရာရဲ့ပတ်ဝန်းကျင်နိုင်ငံတွေမှာရောဒီလိုနှုံထားတတ်မှတ်မှုကိုအစိုးရကပဲဝင်ပြီးတော့လုပ်ပေးသလားဘယ်လိုအဖွဲ့အစည်းမျိုးကပဲလုပ်တင်တယ်လဲမြန်မာနိုင်ငံအခြေအနေဘယ်လိုတွေများဖြစ်လာတဲ့တယ်လို့ထင်ပါလဲခင်ဗျာ
ဆိုမြန်မာနိုင်ငံကလည်းဒီနိုင်ငံကရဲ့အတွေ့အကြုံမျိုးလေ့လာပြီးနိုင်ငံကရဲ့စံတတ်မှတ်ချက်တွေကိုလည်းလေ့လာပါတယ်ပြီးတော့လက်ရှိမြန်မာနိုင်ငံရဲ့ cost of living ပေါ့နော်နေထိုင်မှုဈေးတွေအစအကုန်လုံးကြည့်ပါတယ်ဒါဖြစ်သွားတာကလည်းအရင်စိတ်ရှင်ပေါင်းစုံနဲ့တွေ့ကြတဲ့အခါကျမှမြန်မာဒီလုပ်သားတွေရဲ့လာကြတွေထွက်လာတဲ့ထုတ်ကုန်တွေကိုနှိမ်ခံရတဲ့ဘဝတွေလည်းအများကြီးကြုံတွေ့ကြရပါတယ်ဒီဒါတွေရည်မှဆင်ဆက်ပြီးတော့လူအားကြတွေပါတွေကလည်းတိတ်ပြီးတော့နှိမ်ခံရတဲ့အတွက်တိတ်မရကြပါဘူးဆိုတော့အလုပ်ရှင်နဲ့အလုပ်သမားနှစ်ဖက်တယောက်တယောက်နားလည်မှုရှိပြီးတော့ပုံမှန်လေးလေးမှန်မှန်ကန်ကန်ထင်တာမြင်တာညှိနှိုင်းမှုလည်းလိုပါတယ်ဒီညှိနှိုင်းတဲ့အချိန်မှာလည်းလူနေမှုဈေးတွေပါတွေကိုလည်းထည့်သွင်းစဉ်းစားပြီးတော့ရှင်းလဲလျှောက်တာပြားလဲဆွဲတာအဖြေလေးတော့တခုမကြမီရလိမ့်မယ်လို့တော့ယူဆပါတယ်ဒါကလည်းပုံမှန်လေးလေးနဲ့ရဲရဲဝံ့ဝံ့လှုပ်ဖို့လိုပါတယ်ဒါကတော့လူရဲ့တဘာဝပါပဲလူတဘာဝလောဘဒေါသမောဟဆိုတာတော့ရှိပါတယ်တူတူငံငံကတော့မင်းများပဲလူချင်းကြမှာပေါ့လေဒါပေမဲ့လို့တချို့လူအားကားတွေမှာအဲဒီကုန်ထုတ်လုပ်မှုမှာလူသူလူနိုင်ငံတကာစာရင်းနဲ့အမိမရတဲ့အတွက်မပေးနိုင်တဲ့အပိုင်းတွေလည်းရှိပါတယ်ဒါကြောင့်မလို့ဒီအလုပ်သမားတွေလည်းအလုပ်မြဲအောင်အလုပ်ရှင်လည်းပြဿနာမဖြစ်အောင်ဆိုပြီးတော့အပေးယူနေတော့ရှိဖို့လိုပါလိမ့်မယ်ဆိုတော့ဒါအချိန်ကြီးဆွဲပြီးတော့စီစဉ်ဆောင်ရွက်နေခြင်းလည်းဖြစ်ပါတယ
်လုပ်ငန်းရှင်တွေဘက်ကလည်းအလုပ်သမားတွေတောင်းဆိုသလောက်မပေးနိုင်တာဟာသူတို့အတွက်မကိုက်လို့ပေါ့လေအထူးသဖြင့်ဒီအစိုးရဘက်ကပံ့ပိုးမှုတွေလည်းဥမာလှည့်စစ်မိလို့ဟာမျိုးအားနေတဲ့အတွက်ဒီကိုစီနဲ့ကိုမောင်းနေရတဲ့ကုန်ကြစိတ်တွေကအပိုဆောင်ပြီးကုန်နေရတဲ့
ခါ
ဆိုတော့အစိုးရဘက်ကပံ့ပိုးပေးနိုင်မှုဘာတွေများပြက်ကွက်နေတာတွေရှိပါလဲအထူးသဖြင့်လှည့်စစ်မိအပါဝင်ပေါ့ဆရာရေ
အစိုးရအနေနဲ့တော့ပြက်ကွက်တယ်ဆိုတာနိုင်ငံတော်ကလည်းအခုလို2018ကမှအခုလို့သုံးမြင့်လင်းလင်းနဲ့စီးကွက်စီးပွားရေးမူဝါဒကိုသွားတဲ့အချိန်မှာဒီအခြေခံအဆောက်အုံတွေကတော်တော်လေးအားနေပါတယ်အားနေတဲ့အတွက်အဆောက်အအုံကတော့ကွာဟမှုတွေရှိတယ်နိုင်ငံကဆန်ကျင်ဆန်ညွန့်နဲ့လည်းမပြူရလေးတွေရှိပါတယ်ရှိတဲ့အတွက်ဒါလေးတွေကိုဖြည့်ဆည်းနိုင်အောင်လို့နိုင်ငံတော်ကလည်းတအားပြီးတော့လုပ်ပေးပါတယ်ဒါပေမဲ့လို့ဆက်စုံလုပ်မယ်ဆိုရင်လည်းမရှိပါဘူးဒါက ပြင်အလုပ်ရှင်ရောအလုပ်သမားဘက်ကရောခုနပြောသူအစသာရရာကိုပြန်ပြီးကြည့်ဖို့စစ်မှားတယ်ဘာလို့လဲဆိုတော့ဒီလောအကတွေပြည်နိုင်မှုဟာဥပမာအထည်ချုပ်ဆိုရင်လည်းရတဲ့ချုပ်ခတွေကနိုင်ငံကစံချိန်နဲ့ဆိုင်နှိမ်ခမ်းတဲ့အပိုင်းတွေလည်းတော်တော်များပါတယ်ဆိုတော့အလုပ်ရှင်အနေနဲ့ဒီ CNP ပေါ့လက်ခစားတွေပဲလုပ်ရတဲ့အတွက်မပြေးနိုင်တဲ့အပိုင်းတွေကဒါမှမဟုတ်ရှိတဲ့အတွက်အတားနဲ့ပြည်နယ်မှုမရတာတွေအများကြီးရှိပါတယ်ဆိုတော့ဘက်ဆိုကသူ့မြင့်လေးလေးနဲ့ထင်သာမြင်သာခုနပြောသူလုပ်မှာပဲရပါလိမ့်မယ
်လက်စမီပါဝင်လုပ်ငန်းရှင်တွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုအပိုင်းအားနည်းချက်ကြောင့်ဆရာတို့လည်းနိုင်ငံတကာကုမ္ပဏီနဲ့ဆက်ဆံနေတဲ့အခါဒီနိုင်ငံခြားယင်းနှိမ့်နှံမှုတွေအတွက်ဘယ်လောက်ထိအဟန့်အတားဖြစ်စေပါလဲခင်ဗျဘယ်လောက်ထိကိုတွန့်ဆုတ်သွားစေပါလဲခင်ဗျ
အဓိကတော့လက်စမီကအဓိကအပါဝင်တခြားအခြေခံဒီ fundamental ပေါ့အခြေအဖွားကြတယ်ပုံမြင်ကြတယ်လက်တော့လက်မှတ်ဆက်တွေ့ရည်တရှိပို့ဆောင်တာတွေကအစားအကုန်လုံးကအားနည်းတဲ့အပိုင်းအများကြီးရှိပါတယ်ဒီအားနည်းတဲ့အပိုင်းတွေကဖြည့်ဆည်းဖို့အတွက်ကိုဒီဘက်ကနေဖုန်ကြတဲ့ဒီ transaction cost ကများနေတဲ့အတွက်ဒီလူအားကကိုပေးခြင်းတို့ပေးလို့မရတဲ့အပိုင်းလည်းရှိပါတယ်ဒါလည်းရရှိဖြည့်ရှင်းရမယ့်ဟာတွေပါစူပေါင်းပြီးတော့လှုပ်ဆောင်ပြီးတော့ဖြည့်ရှင်းမှတော့ရပါလိမ့်မယ
်ဒီအခက်အခဲတွေကိုဖြည့်ရှင်းတဲ့နေရာမှာအခုဘလောက်ထိကိုများအရှိန်မြင့်ပြီးလုပ်နေတာရှိလဲဆိုလိုရချင်ဘလောက်များစောင့်ရမလားဒီအခြေခံလိုအပ်ချက်တွေပြည့်စုံလာမယ့်အနေအထားတစ်ခုထိရောက်သွားအောင
်လိုအပ်ချက်တွေကိုတော့ကိုပံ့ပိုးဖို့ကတော့နိုင်ငံတော်ရဲ့ဒီပုတ်တိကရဲ့အကုန်လုံးကတော့ပေါင်းပြီးတော့လုပ်နေကြတာပဲဒါပြတဲ့လို့လူကိုယ်တွေကအားနည်းနေတဲ့အပိုင်းလေးတွေရဲ့ mindset တွေရဲ့ attitude တွေဒါတွေကိုလည်းပြင်ပြီးတော့ပံ့ပိုးဖို့ဝေးအားလဲလိုပါတယ်ဆိုတော့အစကရရအခုမှထလုတ်တဲ့အတွက်ဒီ၄-၅နှစ်မှာမှထပြီးတော့လုတ်တဲ့အတွက်တော့အချိန်အထိုက်လျောက်တော့ယူရပါလိမ့်မယ်အားလုံးကဆွတ်ရှိဖို့လိုပါတယ
်ဒီကြားထဲမှာပဲဆရာရေအများမကြခင်ကပဲဆရာတို့ UNFCCCI ဒီကုန်သည်ဆက်မှုအသင်းချုပ်ရဲ့ဥက္ကဋ္ဌဦးဝင်းအောင်ကိုလည်းအမေရိကန်ဘက်ကနေပြီးတော့ပိတ်ဆို့ထားတဲ့ဒီအရေးယူမှုတွေဖယ်ရှားလိုက်တာတွေ့ရပါတယ်ခင်ဗျာဒီဖယ်ရှားလိုက်တဲ့အတွက်ပေါ့လေဘလို့အကျိုးရှိလာတယ်လဲမဖယ်ရှားခင်နဲ့ဖယ်ရှားပြီးအခြေအနေဆရာနဲ့နှိုင်းချင်ပြောပြပေးစင်ကြပါလားခင်ဗျာ
မဖယ်ရှားခင်တော့ကတော့အမေရိကန်ကုမ္ပဏီတွေကဒီမှာနိုင်ငံကိုချင်းကပ်ပွားကုန်သည်ဆက်မှုအသင်းချုပ်ကိုချင်းကပ်ပွားတခါတည်းနည်းနည်းလေးမုံမုံမရဲဖြစ်နေတဲ့အပိုင်းလေးတွေလည်းရှိကောင်းရှိကြပါလိမ့်မယ်သူတို့ကအဒီဗီပကရှင်ဒီဥတာကိုဖြစ်တဲ့ဟာကိုမကြုံတွေ့ကျင်တဲ့အတွက်တချို့လည်းခက်ခွာခွာနေတာလေးတွေရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့အခုလို SDN list ကနေဖယ်ရှားလိုက်တဲ့အတွက်ကျေးရဲမှုနဲ့ဒီအမေရိကန်ကုန်သည်ဆက်မှုအသင်းချုပ်ကောကုန်သည်ဆက်မှုအသင်းကောအမေရိကန်ကုမ္ပဏီတွေရော US ASEAN ရောကျေးရဲမှုနဲ့ကုန်သည်ဆက်မှုအသင်းချုပ်ကိုဆက်ဆံလာလိမ့်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ်ဒီလိုဆိုအမေရိကန်ကုမ္ပဏီတွေအကြီးကြီးပိုပြီးဆက်ဆံလာရင်တခြားနိုင်ငံကုမ္ပဏီတွေလည်းပိုပြီးလိုက်လာပါလိမ့်မယ်ဒါကျွန်တော်တို့ရဲ့ဝန်တာစရာနဲ့ကျိုးစုပ်ဖို့ကောင်းတဲ့အချက်ဖြစ်ပါတယ
်များမကြခင်မှာပဲဒီနှစ်ထက်မှရွေးကောက်ပွဲလုပ်ဖို့ရှိတော့ကရွေးကောက်ပွဲအလွန်ကာလပေါ့ဆရာ2015နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဆရာတို့အနေနဲ့ဘယ်လိုတွေများမျှော်မှန်းထားတာရှိပါလဲခင်ဗျာ
မြန်မာနိုင်ငံရဲ့စီးပွားရေးလာလာတော့အောက်ဆုံးအဆင့်ရောက်ပြီးတက်လာပြီး80တက်ဖို့ပဲရှိပါတယ်ဒီသကူလိုက်ကပိုပြီးကောင်းလာတဲ့အရေးချေတွေ့ရပါတယ်မြန်မာနိုင်ငံအနေနဲ့လည်းနောက်ကျောင်းပြန်ဆဲ့တော့မယ်ပို့လုံးဝမရှိတော့ပါဘူးအရှိတဲ့အတွက်တော့ရေးရဝဝနဲ့ဒါပြီးရင်းနှီးမြှုပ်နှံကြနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ပြောလင့်ပါတယ်
ဒေါက်တာဦးမောင်နေကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှာ